ရန်ကုန်မြို့ပြင်စစ်မှုဆောင်မှာရှိတဲ့အလုပ်ရုံတွေမှာအလုပ်သမားစီမင်းစီကံတတ်မှတ်တဲ့အခါအလုပ်သမားတတ်မကရဲ့သဘောထားပါထဲသွင်းစဉ်းစားဖို့လုပ်တဲ့တနှစ်ပြည့်ပြီသူတွေကိုလိုအားကတိုးမြှင့်ပေးဖို့သူတို့ရဲ့လိုအားကကိုနှစ်ဆတိုးပေးဖို့စတဲ့တောင်းဆိုမှုတွေနဲ့အလုပ်သမားတွေဆန္ဒပြနေကြပါတယ်ဒါပေမဲ့တောက်ကြနေကစပြီးတော့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တို့ကြားတိုက်ခိုက် င်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။တုတ်ထဲကနေပြီးတော့အမြန်ဆုံ
း
လွတ်မြောက်ပါစေ
။ကျွန်ုပ်ပြအလုပ်သမားတွေအနေနဲ့လုပ်ငန်းခွင်ကိုပြန်မဝင်ရင်အာဏာပိုင်တွေအနေနဲ့တည်ဆဲဥပဒေအရအရေးယူရလိမ့်မယ်လို့အလုပ်သမားဝန်ကြီးဌာနကသတိပေးချက်ထုတ်ပြန်လိုက်ပါတယ
်။ပါဝင်ပတ်သက်သူများတွေးထုတ်လှုံ့ဆော်အားပေးအားမြောက်ပြုလုပ်သူများအားတည်ဆဲဥပဒေနဲ့အညီဒေသအာဏာပိုင်ဖွဲ့စည်းများနှင့်ပူးပေါင်း၍အရေးယူဆောင်ရွက်သွားမည်ဖြစ်ကြောင်းသတင်းထုတ်ပြန်အပ်ပါသည်ဟုဖော်ပြပါရှိပါရခင်ဗျာ
။မှုမှုလင်ဟာအီလန်မြန်မာအထက်ဆက်ယုံကဆန္ဒပြနေတဲ့အလုပ်သမားတဦးဖြစ်ပါတယ်။သူ့အနေနဲ့တစ်လကို15ဒေါ်လာကနေဒေါ်လာ20လောက်ပို့ပေးနေတဲ့အတွက်သူ့မိဘတွေနဲ့ညီမ3ယောက်ရပ်တည်နေထိုင်နေတာလို့ပြောပြီးအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲကိုရှင်းပြပါတယ
်။ဒါပေမဲ့ဘသူမှမရှိရဘူး။ပြည်သူလူထုကလည်းပြည်သူလူထုဆိုတာအမှပဲပြောရမယ်ဆိုရင်ရက်ကွက်လူကြီးဥက္ကဋ္ဌတို့ယာယီမှုတို့အဲ့လိုလူရပါဆက်ဆက်ယုံဘက်ကဆက်ယုံဘက်ကပတ်စံပေးထားတယ်300ရပေးထားတယ်ဆိုကြတယ်ဆက်ယုံတို့မှာ300ရပေး။အဲ့300ရနဲ့ကျမတို့အလုပ်သမားတွေကိုဖုန်းရဆိုလို့ရှိရင်ပိတ်ဆို့တို့မှာတရားနှိပ်ဆက်တယ်
။အကြံဖက်ဖြိုခွင်းမှုတွေနဲ့ဖမ်းဆီးမှုတွေဖြစ်ပေါ်ပြီးတဲ့နောက်မှာတော့ဆန္ဒပြအလုပ်သမားတွေဟာဒေါသထွက်နေတဲ့အပြင်ကြောက်စိတ်တန်တရားစိတ်တွေနဲ့ဆက်လက်ဆန္ဒပြနေကြပါတယ်။အများစုကလည်းအဆိုးရသရှိုးဖြစ်မှာဆိုတဲ့အတွက်သတင်းတော့တွေကိုစကားမပြောလို့ကြပါဘူး။ပြိုကျလူနီးပါးဖြစ်နေတဲ့ဆက်မှုဇုံတွေမှာစကြောတက်အရွယ်မင်းကလေးငယ်တွေကိုအလုတ်ခံထားပြီးသူတို့ရဲ့လောအကကလည်းတစ်နေ့ကို1ဒေါ်လာခွဲနဲ့ညီမျှတဲ့ကျပ်1500ကနေ1600လောက်သာရကြတာပါ။သူတို့အတွက်လောအကတစ်လကိုဒေါ်လာ30လောက်တိုးမြှင့်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။အီလန်ဆက်ယုံကိုတင်းငွေနေကပြန်ဖို့မိမဲ့အလုတ်သမားတွေအနေနဲ့အလုတ်ပြန်ဆင်းတော့မှသာသူတို့တောင်းဆိုတဲ့လောကကိစ္စကိုစဉ်းစားမယ်လို့ဆက်ယုံမန်နေဂျာကပြောပါတယ်။ဒါပေမဲ့အလုတ်သမားတွေလည်းတယောက်မှအလုတ်မစင်းကြသလိုဆက်ယုံအရာရှိတွေလည်းမရှိဘူးလို့အဆောင်တွေကပြောပါတယ်။အနီးနားလိုင်းတာယာဆက်မှုစုံမှာတော့တင်းမာမှုတွေရော့ကျသွားခဲ့ပါပြီ။တိုင်းပြည်ဖနှတ်ချုပ်ဆက်ယုံကအလုတ်သမားတွေဟာမူလကအခြေခံလောအကတစ်လဒေါ်လာ40လောက်ရနေရကနေဒေါ်လာ50အထိတိုးပေးတာကိုလက်ခံလိုက်ကြပြီဖြစ်ပါတယ်။သူတို့ကတော့အင်ကန်နေ့မှာအလုတ်ဆက်ဆင်းနေကြပါပြီ။မြန်မာနိုင်ငံအတွင်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့အတွက်နိုင်ငံခြားကစိတ်ဝင်စားမှုတွေလည်းတိုးလာနေပါတယ်။မြတ်တဲ့လူအားကနဲ့ခံစား권နေပေးမယ်ဆိုရင်ဘယ်သူမှမဆိုမြန်မာနိုင်ငံကိုလာနိုင်ကြောင်းတိုင်းရည်ဆက်ရုံအလုပ်သမားဆန္ဒပြပွဲကိုဥဆောင်သူတူဖြစ်တဲ့မမိုးဝေကပြောပါတယ်။
သမားတို့နိုင်ငံကလို့သမားတွေကလောကလာစာနဲတယ်တခြားလုပ်ငန်းတခုဟိုအများလောကလာစာအများပြားရတဲ့နေရာကိုပြောင်းရွှေ့လုပ်ကြိုင်မယ်ဆိုတော့ကျမတို့တို့အလုပ်ကိုင်ခွန်လန်းနေအများကြီးလိုအပ်ပါတယ်လက်ရှိမှာအလုပ်ကိုင်ခွန်လန်းနေတယ်လည်းအများပြားသေးပါအောင်ရှင
်အနေဆုံးလူအားကတတ်မှတ်တဲ့ဥပဒေကိုလွန်ခဲ့တဲ့နှစ်နှစ်ခရဲကလွတ်တော်ကအတည်ပြုပြီးဖြစ်ပါတယ်မြန်မာအလုပ်သမားဝန်ကြီးဌာနကလည်းအဲ့ဒီရည်မှန်းချက်ရောက်နိုင်ဖို့အချိန်ဆွဲပြီးလှုပ်ဆောင်နေပါတယ်သူတို့အနေနဲ့လေလာဆန်းစစ်မှုတွေလုပ်ဖို့လိုနေသေးတယ်လို့ပြောနေတဲ့အတွက်ဒီတော့အတွက်မှာအလုပ်ရှင်နေတဲ့အလုပ်သမားတွေအကြားသဘောထားကွဲပြားမှုတွေဆက်လက်ဖြစ်ပေါ်နေဦးမှာဖြစ်ပါတယ်ခင်ဗျာ
။ဒီကရစပြီ။ overlay ဆိုတာကလည်းကျမတို့ကိုသွေးနေပေါ်လာမှာဖြစ်တယ်လို့ overlay တဏှာကြီးအတွက်လောက်ခတယ်ကျမတို့အလုပ်သမားတွေရဲ့လက်ထဲမှာပဲရှိတယ်လို့ပြောကြပါတယ်။